မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းထွက်ပေါ်လာမယ့်အဆိုးရွားလက်ထက်ငင်းချိုင်းလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်မယ့်အခြေအနေနဲ့အလားအလာတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ငင်းချိုင်းလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်တနိုင်ငံလုံးအပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ PPSG ခေါ်ငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုဒီကနေ့ဗုဒ္ဓဦးနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးဖို့ရှိနေပြီးအဆိုရဘက်ကတော့ဒီအစည်းအဝေးအပြီးငင်းချိုင်းဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့မျှော်လင့်ထားတာပါ။ငင်းချိုင်းဆွေးနွေးပွဲတွေပြန်လည်စတင်နိုင်မဲ့အခြေအနေကိုငင်းချိုင်းကော်မရှင်ကကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ်။
အဲ့တော့ EU တွေဆက်မှာတော့လက်ချက်မှာလက်မှတ်ရထားတဲ့ EU 10ပွဲရဲ့ PPSC အစည်းအဝေးတွေစမယ်လို့နားလည်ရအောင်။အဲ့တော့ဒီရင်တော့ဒီဇင်ဘာလဆန်းလောက်မှာတော့10ပွဲအကဒီနဲ့အတူတူဆွေးနွေးပွဲတွေပြန်စမယ်လို့ကျွန်တော်ပြောတယ်နော်။ဒီရတော့လက်မမထွက်ကြည့်တဲ့သူတွေနဲ့လည်းဒီကိုဗစ်ကြောင့်ဆင်းရဲထားတာတွေဟာဒီဇင်ဘာလကျမ်းမှာပြန်ပြီးတော့ပတ်နေနေကြတယ်ဖြစ်နေပါဘူ
း။ရွေးကောက်ပွဲအလွန်အစိုးရတဲ့လက်ထက်မှာငင်းချိုင်းလုပ်ငန်းစဉ်မှာဥဆောင်အကောင့်ထဲပေါ်နေတဲ့အမျိုးသားပြန်လည်တက်မြတ်ရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့ငင်းချိုင်းကွန်ပျူတာ PC ကိုအစ်စ်ပြောင်းလဲဖွဲ့စည်းနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတဲ့။ဒီလိုပြန်လည်ဖွဲ့စည်းရင်ငင်းချိုင်းလုပ်ငန်းစဉ်အပေါ်တည်ရောက်နိုင်မလားဆိုတာကိုတော့ဦးလာမောင်ရွှေကအခုလိုပြောပါတဲ့
။ဒါတော့ကျွန်တော်တို့လည်းလမ်းမမီပါဘူး။အဲ့တော့သူ့ပြောမှုဆိုတာကတော့အခု၅နှစ်ကြာဒီဆောင်ရွက်ချက်တဲ့ပုံမှာဒီနေ့ကော်မရှင်တို့ FRC တို့ဒီသူ့ပြောမှုသူ့ပြောမှာတော့သက်ဆိုင်တဲ့ကောင်းဆောင်တွေသက်ပြမှာဒါပေမဲ့ဘယ်လိုပဲသူ့ပြောမှုတွေရှိပါလေ။လမ်းကြောင်းကတော့ဒီ SC လမ်းကြောင်းပေါ့။ပြီးတော့လည်းကျွန်တော်တို့လုပ်ငန်းစဉ်ကလည်းဒီနေ့အခေါ်ပတ်သူရင်းကျွန်တော်တို့ဒီဓာတာတွေဆက်ပြီးတော့အကောင့်တွေပေါ်ရမယ်လုပ်ငန်းစဉ်တွေဖြစ်တော့ပါလိမ့်
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအမြင်ကိုတော့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်ကျွန်တော်ဒီငယ်ငယ်ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ကတော့ကျွန်တော်ဒီနေ့နိုင်ငံရေးအခြေအနေအခင်းကျင်းနဲ့လည်းဆိုင်ပါတယ်အခု NLD ကပဲပြန်ပြီးတော့အနိုင်ရတဲ့သဘောအစိုးရဖွင့်မဲ့သဘောမျိုးရှိပါတယ်ကျွန်တော်တို့ကငကူဒီပြည်တော်ဘောစားချုပ်အစ်စ်ပိုင်းတုံးမှာသဘောတူညီခဲ့တဲ့အတိုင်းနိုင်ငံလုံးဝစဉ်နေစပွားနိုင်ဖို့ကတော့အပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့နှစ်ဖက်ဆွေးနွေးပြီးတင်းတင်းနဲ့ချင်မှာပြန်ဆနိုင်ဖို့ကျွန်တော်လည်းပြင်ဆင်နေပါတယ်။အမနက်ဆန်ဆိုရင်ကျွန်တော်တို့က PPSC ငင်းငင်းလုံးဝစဉ်ဥဆောင်ဖွဲ့အစည်းအဝေးရှိပါတယ်။အစည်းအဝေးဆုံးမဲ့ကြရကျွန်တော်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
25ရဲ့နေ့မှာကျင်းပမဲ့ PPSD စီဝေးမှာလက်နက်ကင်ဖွဲ့10ဘွဲ့ကရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေနောက်ဖြစ်ပေါ်လာမဲ့ငင်းချိုင်းလုပ်ငန်းစဉ်အခြေအနေတွေကိုသုံးသပ်မှာဖြစ်တယ်လို့27ရာစုပင်လုံနဲ့ NCA လက်မှတ်ရေးထိုးပြီးဆောင်ရွက်ခဲ့တာတွေကိုလည်းပြန်လည်သုံးသပ်ဖွယ်ရှိနေပါတယ်ရှိစမဲ့ငင်းချိုင်းလုပ်ငန်းစဉ်မှာဖြစ်လာနိုင်ခြေရှိတဲ့စိန်ခေါ်ချက်နဲ့ပတ်သက်လို့ဥက္ကမြင့်ထွန်းကအခုလိုဆက်ပြောပါတယ်င
င်းချိုင်းလုပ်ငန်းစဉ်မှာတော့ကျွန်တော်လက်ရှိလုပ်ငန်းတွေအတိုင်းကိုပွားနိုင်ဖို့အထူးအဖြစ်တော့ကျွန်တော်တို့ကအစိုးရလွှတ်တော်နံတော်အစုအဖွဲ့များနဲ့ကျွန်တော်တိုင်းသားလက်နက်ကိုင်အဖွဲ့ကြီးများပြီးရင်နိုင်ငံရေးပါတီများကြားမှာပေါ့လေပြီးရင်ကျွန်တော် NCO လက်မှတ်ပေးထိုးသေးတဲ့ညီနောင်တိုင်းသားလက်နက်ကိုင်ကော်လံအဖွဲ့ကြီးများအားလုံးပါဝင်ပြီးတော့မှဒီပြည်တော်စုထူထောင်နိုင်ရေးရတော့အဓိကဒါကျွန်တော်တို့စုံမောကြွချက်ပါလိမ့်မယ်ဒါလည်းပဲကျွန်တော်အချင်းကြားမှာညီနိုင်ဆွေးနွေးပြီးတော့ဒီနေ့အချိန်များရပူးပေါင်းဆောင်ရွက်နိုင်မယ်လို့လည်းကျွန်တော်တို့ထင်ထားပါတယ်
လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝ NDAA မိုင်းလာ SSPP ရှမ်း KIA ကချင် TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာ NCA မှာပါဝင်လက်မှတ်မရေးထိုးသေးသလို KIA ကချင်အဖွဲ့အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ကတော့ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေစေဖြစ်ပါတယ်အစိုးရဘက်ကဒီဇင်ဘာလစမ်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်လည်ဆွေးနွေးနိုင်ဖို့မျှော်လင့်ထားပေမဲ့ကိုဗစ်ကရောဂါအခြေအနေအရမြန်မာနိုင်ငံအတွင်းမှာဆွေးနွေးဖို့ဒါမှမဟုတ်ပြုတ်ပြီမှာဆွေးနွေးဖို့ဆိုတာဖြစ်နိုင်တဲ့အခြေအနေတော့မရှိသေးပါဘူး။ဒီလိုအခြေအနေတွေရှိနေပေမဲ့အစိုးရတမ်ဘော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့ကမ်းလှမ်းလာတဲ့တမ်ဘော်ဘက်ကဒီကမ်းလှမ်းချက်ကိုကြိုးဆိုကြောင်းထုတ်ပြန်ပြီးတဲ့နောက်မှာရွေးကောက်ပွဲအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ရင်း NCA လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါငင်းကြရေးဆွေးနွေးပွဲတွေပြန်လည်လမ်းပွင့်လာနိုင်မယ်လို့နိုင်ငံရေးအကဲကတ်တွေကသုံးသပ်နေကြပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်